စမှုသက်ကူကျောင်းသားဟောင်းတွေကဒီအခမ်းအနားကိုဥဆောင်ကျင်းပခဲ့တာဖြစ်ပြီးတော့အဲ့ဒီအရေးခဲမှာတည်ဆုံခဲ့ရတဲ့စမှုသက်ကူကျောင်းသားကိုဖိုးမော်ကိုစိုးနိုင်အပါဝင်1988ခုနှစ်လူလူလှုပ်ရှားမှုမှာတွေးမိကြခဲ့ရသူတွေအတွက်ဘာသာရေးအရာစွန့်ကပ်အမျှဝေခဲ့ကြပါတယ်1988ခုနှစ်မတ်လ17ရက်နေ့ကစမှုသက်ကူကျောင်းသားတွေနဲ့အစိုးရလူမျိုးရေးတပ်တွေကြားပြိပခဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲ့ဒီချိန်တုန်းကတရက်ဒဏ်ရာရခဲ့ပေမဲ့အသက်ရှင်ကျန်းသူတူဖြစ်တဲ့စမှုသက်ကူကျောင်းသားကိုမြူဦးကတယောက်လာသူတွေကိုရှင်းပြခဲ့ပါတယ်။အဲ့
ဒါဆိုဒေနိုင်သေးဘူးပေါ့နော်ကျွန်တော်ထားလို့ရတယ်။ဒါလေးကိုကျွန်တော်ကိုလေဘက်ထောက်ပြီးကုန်းထားလိုက်တယ်။အဲ့ဒီကျွန်တော်လေဘက်ထောက်ပြီးကုန်းထားလိုက်တဲ့အချိန်မှာလည်းကျွန်တော်ဒီလေဘက်ခက်လန်းလန်းလေးပါပေါ့ကျွန်တော်ကျန်တဲ့ပေ20အစိတ်တော့ကွာတဲ့နေရာလေးမှာခုနကဒီလမ်းမှာဟိုပန်းရပြရဝိုင်းမှာပါပဲဟိုကားကလေးပဲကျွန်တော်ဒီဘိုင်းလေးပြစ်ကြတာကျွန်တော်ဟိုမြင်လိုက်တယ်ဟောနောက်တစ်ရက်တော့ကြည့်တယ်ပေါ့
ရတားတွေနဲ့ကျောင်းသားတွေကြားဖြစ်ခဲ့တဲ့ပြိပခမှာဝင်ရောက်ဖြည့်ရှင်းဖို့လာတဲ့ဒီလူမျိုးရေးတပ်ဖွဲ့တွေဘက်ကကျောင်းသားတွေကိုတစ်ဖက်သက်အညှိုးထားပြီးတော့ကင်တွေနှိမ်နှင်းခဲ့တယ်လို့ကျောင်းသားတွေကယူဆပါတယ်။ထိခိုက်ဒဏ်ရာရသူကျောင်းသားတွေကိုစက်မှုတက်ကသူဆရာတွေကကယ်ထုတ်ခဲ့ရတယ်လို့ကိုမြူးကပြောပါတယ
်။ဒါပေမဲ့ဆရာတွေကျွန်တော်တို့ကိုတိုင်းပြထုတ်တဲ့အချိန်မှာတော့ဆရာတွေရိုက်ခံတယ်။ဆရာတွေရိုက်ခံတဲ့ဓာတ်ရဲ့ပြီးတော့သူတို့ပြောကျွန်တော်တို့ဆရာတွေကကျောင်းသားတွေစိတ်ကိုပို့လို့လိုရပေါ့နော်။အဲဒါဆိုသူတို့နဲ့ခဏဆွေးနွေးပြီးတော့မှကျွန်တော်တို့အဲ့ဒီဒိုမိန်ကားတွေပဲဆရာတွေရောက်ပါမယ်။တို့ဟိုရန်ကုန်စီးပွားပို့တာပေါ့အဲ့ဒီတော့အဲ့တော့ကားထွက်ပြီးကာစားလေးမှာပဲဒီဟိုကပွဲကြံတော့ကြောင်းမှာတော့ဆယ်စီရကိုစိုက်တယ်ကြားတယ်တော်အဲ့ဒီချိန်ကတော့ဟိုမူးနောက်နေတဲ့ချိန်ပေါ့သတိတော့မလက်ခဲ့ဘူးလေအဲ့ဒါဒီကလေးတယောက်တော့တက်မရှိတော့ဘူးနော်တော့သွားချတယ်ပေါ့အဲ့ကပွဲကြံတော့အကြောင်းမှာဆုံးသွားတာကိုဖို့ပေါ့ကလေ
အဲ့ဒီချိန်တုန်းကတည်ဆုံခဲ့သူចောင်းသားနှစ်ဦးနဲ့ပတ်သက်ပြီးတော့တက်ဆိုင်ရမိသားစုဝင်တွေကိုအာဏာပိုင်တွေကအတော်လေးဖိအားပေးခဲ့တာပါစာပနာကူတော်မှာအချင်းချုပ်ပြီးတော့ကျပခဲ့ရတယ်လို့တစ်ဆုံးသူစက်မှုတက်ကသူចောင်းသားကုဆိုးနိုင်အမဖြစ်သူကအဲ့ဒီအဖြစ်ပြက်ကိုပြန်ပြောင်းပြီးတော့ပြောခဲ့ပါတယ
်။လူလဲတရားသေးတယ်။ကိုကနေကိုတော်မှာပေါ့နော်လွတ်လွတ်လပ်လပ်ဟိုခွင်းတော်မရှိဘူးလား။ကျမတို့ကလည်းလူအဲ့ချိန်တုန်းကတော့လူငယ်သေးပြီပေါ့ရန်ခံပြောပြီးပါလား။ဒါပေမဲ့လည်းကျမတို့အဖေကိုထိမ့်မင်းသွားမှလည်းဆိုတဲ့အတွက်ကြောင့်ကျမတို့အော်ဒီဖြစ်ရလည်းမပြုတ်ခဲ့ရပါဘူး။ဟိုကတော့ကောင်းမှုတို့ပြုဖို့ပဲအဖေကအာရုံစိုက်ပြီးတော့လောက်ဆိုလို့တပိတ်တို့ကိုမနှက်ကျင်လို့တပိတ်တို့တော်မယ်ဒီနေ့လိုမှပြန်ရောက်တော့အဲ့လိုပဲအားချင်းတပိတ်တို့လိုက်ရပါတ
ယ်ခန္ဓာကိုစီစဉ်သူတွေကတော့အခုလိုဒီပြန်ပြောင်းအမှတ်တရလုပ်ရတာဟာအခုလက်ရှိနိုင်ငံရေးအရာဖြစ်နေတဲ့အမျိုးသားပြန်လည်တင့်မြတ်ရေးလမ်းကြောင်းကိုထိခိုက်စေလိုတဲ့သဘောတော့မဟုတ်ပဲနဲ့ပြီးခဲ့တဲ့ဖြစ်ရတွေကိုအမှန်တိုင်းဖော်ထုတ်လိုတာကြောင့်ဖြစ်တယ်လို့စီစဉ်သူတူဖြစ်တဲ့စမှုသက်ကသူကျောင်းသားဟောင်းကုဇော်မျိုးအောင်က view ကိုပြောပါတယ်
ကျွန်တော်တို့စက်မှုတက်ကူမှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်အမှန်လေးပေါ့တပိုင်းကြောင်းအမှန်လေးဖြစ်လာပေါ့နောက်တစ်ခါမှဒီကျွန်တော်တို့နော်ဟိုဗဇက်ရာသွင်းသဘောမျိုးဖြစ်သွားတာမျိုးစိုးရိမ်နေတဲ့အတွက်ကြောင့်မလို့ဒီဟာကိုကျွန်တော်တို့ကျင်းပါတာဖြစ်တယ်နှိချက်နှိချက်ကတော့ကျွန်တော်တို့ဒီအမျိုးသားပြန်လဲတင့်မြတ်ရင်းနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အနာဂတ်ဟိုကျွန်တော်တို့လာမဲ့ဒီပွင့်လင်းလွတ်လပ်တဲ့ဒီမိုကရေစီရရှိဖို့အတွက်ဆိုလို့ရှိရင်ဒီလိုအဖြစ်ပျက်တွေဒီလိုအခမ်းအနားတွေကကျင်းပါစင်တယ်လို့ကျွန်တော်ယုံကြည်တဲ့အတွက်ကြောင့်မလို့ကျင်းပါတာပါနောက်တစ်ချက်ကတော့ကျွန်တော်ဒီလိုခန်းသားတွေကိုဆက်ခါဆက်ခါကျင်းပသွားခြင်းအပြင်ကျွန်တော်တို့နောက်မျိုးဆက်သစ်တွေပေါ့လေနောက်ကျွန်တော်တို့ R&D တွေမကပါဘူး။နောက်ចောင်းသားတက်ကူအားလုံးပေါ့လေ။အဲမျိုးဆက်သစ်တွေကနေပြီးတော့လက်ဆင့်ကန်တည်ဆောင်ပြီးတော့ဒါကိုကျွန်တော်တို့သင်ခန်းစာယူဖို့ကျွန်တော်တို့အတုယူဖို့နောက်ပြင်စရာရှိတာပြင်ဖို့
မတ်လ17ရက်နေ့အဲ့ဒီညကအဖြစ်ပြက်ကိုအဲ့ဒီအချိန်အစိုးရကအမှန်တိုင်းမထုတ်ပြန်ပြီးခဲ့တဲ့အပေါ်မှာចောင်းသားတွေဘက်ကဒေါသဖြစ်ပြီးတော့ចောင်းသားလှုပ်ရှားမှုတွေအစဉ်အဆက်ဖြစ်ခဲ့ရပါတယ်။ဒီနောက်ပိုင်းဖြစ်လာတဲ့1988ခုနှစ်လူလူလှုပ်ရှားမှုကိုလည်းစစ်စိုးရဆက်ဆက်ကစူပူမှုအဖြစ်သာသတ်မှတ်ပြီးတော့ပြောဆိုခဲ့တာပါအခုဒီနောက်ပိုင်းအရသာစိုးရတဲ့လက်ထက်မှာလည်းဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အနေနဲ့အမှန်တိုင်းထုတ်ဖော်ကြေညာအသိမှတ်ပြုတာမရှိသေးဘူးလို့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီကနေ့ခန္ဓာကိုယ်တော်ဒီ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတဝန်လွှာပေးပို့ပါတယ်မတ်လ17ရက်နေ့ကကိုဖိုးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးမှုဟာ1988ခုနှစ်ဒီမိုကရေစီရေလှှရှားမှုတွေအတွက်တက်လှန်တန်ပြစ်စီခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောထားပါတယ်။ကျောင်းသားတွေဟာတိုင်းပြည်ရဲ့အပူမီးကိုဝိုင်းကူပြီးတော့နှင်းနေရတာကြောင့်ပညာရှာခွင့်ဆုံးရှုံးရတဲ့အစဉ်လာမျိုးအပီးတိုင်းအဆုံးတက်နိုင်အောင်ကြိုးပမ်းဆောင်ရွက်ကြဖို့လိုမယ်ဆိုပြီးတော့လေဒေါန်ဆန်းစုကြည်ကသူ့ရဲ့တုံ့ပြန်လှော်ထဲမှာတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာ။